မြန်မာနိုင်ငံကိုရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးရဲ့စီရင်ပိုင်ခွင့်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကကနဦးကန့်ကွက်ခဲ့တာရှိပေမဲ့ဒါတွေအလုံးကိုပြန်ရုပ်သိမ်းလိုက်တဲ့အကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ February 22ရက်နေ့မှာICJ ကကြားနာဖို့ရှိတဲ့စစ်ကောင်စီရဲ့ခြေပါမှုကိုဖြတ်သိမ်းပြီးတော့ NUG ကိုယ်စားလှယ်ကိုသာလက်ခံဖြေရှင်းခွင့်ပေးဖို့ကိုလည်းဒီ ICJ ကို NUG ကတောင်းဆိုထားတာပါ။ဘာကြောင့်အခုလိုရုပ်သိမ်းရပြီးတော့ရှေ့ဆက်စီမှုဖြစ်နိုင်ခြေအလားအလာတွေနဲ့ပတ်သက်လို့ကိုဝင်းမင်းကနေပြီးတော့ဒီ NUG အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုဆက်သွယ်မေးမြန်းထားပါရရှင်။
ဒီအရင်တုန်းကတော့ကျမတို့ထွက်ဆိုချက်ထဲမှာပေါ့နော်အာနာမသိန်းခင်ကပြည်တွင်းမှာရှိတဲ့တရားရေးစနစ်နဲ့ပဲစ조사ခွင့်ပြုပါဆိုပြီးတော့ကျမတို့ပြောခဲ့တာရှိပါတယ်ဆိုတော့တချို့အချက်တွေကအာနာသိမ်းပြီးတဲ့နောက်ပိုင်းမှာကန့်ညီမှုမရှိတော့ဘူးဒီမြန်မာနိုင်ငံကိုကိုစားပြုခွင့်တရားဝင်ရှိနေတဲ့အစိုးရတရက်အနေနဲ့ပေါ့နော်အခြေအနေပြောင်းပြန်ဖြစ်သွားတာနဲ့အတူတူကနဦးအနေအထားမျိုးကပြည်တွင်းကနေပြီးတော့တရားမျှတမှုဘလို့မှရနိုင်အောင်ယူနိုင်တဲ့အနေအထားမျိုးမရှိဘူး။ဒီပြည်သူလူထုကိုစားပြုနေတဲ့အစိုးရကိုဖန်စီထိန်သိမ်းပြီးတော့ပေါ့ရုပ်ောက်ပွဲရလက်တွေကိုရောပယ်ဖြတ်ပြီးတော့စစ်ကောင်းဆောင်တွေကအာဏာသိမ်းလိုက်တဲ့အတွက်တောင်မှလို့ဒီအခြေအနေကဘလို့မှမဖြစ်နိုင်တော့ပါဘူး
။ဟုတ်ကဲ့ဆိုတော့ကတော့အရင် ICJ ကနေပြီးတော့စီရင်ခွင့်မရှိဘူး။ပြည်တွင်းခုံရုံးမှာပဲစီရင်သင့်တယ်ဆိုတာကိုအခုပြန်ရုပ်သိမ်းလိုက်တာပေါ့နော်။ဆိုတော့ကတော့ ICJ နဲ့စီရင်ခွင့်ရှိတယ်လို့ပြောတာပေါ့
။ဟုတ်ပါတယ်။အဲ့တော့ကနဦးအဖင်ကျမတို့ကတော့ဒီ ICJ နဲ့ပူးပေါင်းဆောင်ရွက်သွားမယ်။ဘာဖြစ်လို့ဆိုတော့ပြည်တွင်းမှာရှိနေတဲ့တရားရေးစနစ်ကလုံးဝသုံးစားမရလောက်အောင်ကျမတို့အတွက်တရားမျှတမှုကိုပေါ်ဆောင်နိုင်လောက်အောင်ကိုလုံးဝမျှော်လင့်လို့မရတော့တဲ့အနေအထားဖြစ်သွားပြီဖြစ်တဲ့ကြောင်းအာဏာသိမ်းမှုကသက်တည်ပြလိုက်တယ်ပေါ့နော်။ဒါကတစ်ချက်။ဒါကြောင့်မို့လို့ကျမတို့နိုင်ငံတကာတရားရုံးတွေကအနေတဆင့်မယ်ကျမတို့နိုင်ငံအတွက်ကျမတို့ပြည်သူတွေအတွက်တရားမျှတမှုကိုပေါ်ဆောင်နိုင်မှာဖြစ်တယ်။ဒါကြောင့်မို့လို့ ICJ နဲ့အတူတူလည်းကျမတို့ကပူးပေါင်းဆောင်ရွက်သွားမယ်။အရင်ကနဦးဒီရှောင်းလဲချက်တွေထဲမှာပါတဲ့ပေါ့နော်။အခုလက်ရှိအခြေအနေနဲ့မကန့်ညီတဲ့အချက်တွေကိုကျမတို့ကဝတ်ကြောလုပ်လိုက်တာဖြစ်ပါတယ်အဓိကအားဖြင့်တော့တစုံလုံးကိုရုပ်သိမ်းခဲ့ရတဲ့အနေအထားဖြစ်ပါတယ်ဥပမာပြည်တွင်းကတရားစီရင်နေပဲသွားမယ်ဆိုတာမျိုးတွေနောက်ပြတ်ခါကျတော့ဒီ genocide ဒါရှောက်လဲချက်တွေပေါ့နော် war crimes genocide ဖြစ်ခဲ့တယ်ဖြစ်ခဲ့ဘူးဆိုတော့အနေအထားမျိုးတွေကကျွန်တော်တို့ဆုံးဖြတ်နိုင်တဲ့အနေအထားမျိုးမဟုတ်ဘူးပေါ့လေနော်အခုဖြစ်နေတဲ့အနေအထားတွေကအဲ့တော့ကျွန်တော်တို့ကဖြစ်တယ်မဖြစ်ဘူးဆိုတာတဲ့ဒီအချက်လက်ရှာဖွေရေးအဖွဲ့တွေတရားရုံးကရှာဖွေတွေ့ရှိချက်တွေအပေါ်မှာအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်ဆိုတော့သဘောထားလဲပါဝင်တဲ့အတွက်ကြောင့်မို့လို့ဒီတစုံလုံးကိုကျွန်တော်တို့က withdraw လုပ်ခဲ့တာဖြစ်ပါတယ်ရှင
်ဟုတ်ကဲ့အဲ့တော့အခုလိုဒီဆုံးဖြတ်ချက်ချခြင်းအကြောင်းရင်းကဒီစစ်အနာသိမ်းမှုကြောင့်အဓိကပေါ့နော်နောက်ထပ်ရောအကြောင်းရင်းတွေရှိသေးလား
အဓိကတော့တရားမျှတမှုကိုတိုင်းဒီပြည်လုံးကလိုအပ်နေတာဖြစ်တယ်ပေါ့နော်ဒီ case ထဲမှာတွေမကဘဲနဲ့ပေါ့လေကျွန်တော်တို့ကပြည်နိုင်ငံကတရားရုံးတွေဥပမာတော့ ICC လိုတရားရုံးမျိုးကိုလည်းကျွန်တော်တို့ကတရားစွဲဆိုသွားဖို့ရှိတယ် Rome Statute လိုမျိုးပေါ့နိုင်ငံတကာ jurisdiction နဲ့သွားမှရတော့မယ့်အနေအထားမျိုးလုံးလုံးလျားလျားဖြစ်သွားပြီကျွန်တော်တို့ရက်သားတွေအနေနဲ့စူးစားပိုင်ခွင့်အာဏာသိမ်းထားတဲ့ရှိတော့မှာမဟုတ်ဘူးနောက်တစ်ခုကကြတော့မြန်မာပြည်ကပြန်ပြီးတော့ကျမတို့ရသားဆိုးရလက်ထဲကိုရောက်လာမယ်ဆိုလို့ရှိရင်လည်းနောက်နောက်မှာဒီလိုမျိုးဖြစ်ရမျိုးတွေဘယ်နေရာမှာပဲဖြစ်ဘယ်လူမျိုးစုပုံမှာပဲဖြစ်ဖြစ်ပေါ့နော်ကျူးလွန်မှုတွေမရှိအောင်လည်းအာမခံပေးဖို့လိုအပ်လာတယ်ပေါ့နော်ဒါကြောင့်မို့လို့ကျမတို့တွေကအခု ICJ မှာလည်းပဲနိုင်ငံတကာတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ ICC မှာဒီရာဇဝတ်မှုတွေအတွက်တရားစွဲဆိုသွားဖို့လို့လည်း Rome Statute လိုမျိုးစာချုပ်မျိုးတွေကအစလက်မှတ်ရေးထိုးသွားဖို့စိတ်ဆန္ဒရှိတယ်ဆိုတာမျိုးတွေကိုလည်းကျမတို့က ICC ကိုအကြောင်းကြားထားပြီးဖြစ်တယ်ထို့အတူ ICJ မှာလည်းပဲလက်ရှိတရားရင်ဆိုင်နေရတဲ့အမှုကိုလည်းမြန်မာနိုင်ငံကိုကိုစားပြုခွင့်နဲ့လည်းဆိုင်နေပေါ့နော်ကိုစားပြုခွင့်ကဒီအာဏာသိမ်းထားတဲ့စစ်ကောင်းဆောင်တွေကဘလို့မှပြည်သူကိုကိုစားပြုခွင့်မရှိဘူး။ဘာဖြစ်လို့လဲဆိုတော့ ICJ မှာတရားစွဲတာကလူပုဂ္ဂိုလ်တရားစွဲတာမဟုတ်ဘဲနဲ့နိုင်ငံကိုတရားစွဲတာဖြစ်တယ်ပေါ့နော်။အဲ့တော့ပြည်သူကရွေးကောက်တင်မြှောက်ခံထားတဲ့ပြည်သူကိုတကယ်ကိုစားပြုပြီးတော့တရားရုံးနဲ့တကယ်ပူးပေါင်းဆောင်ရွက်မဲ့သူပဲဖွဲ့စည်းပဲအစိုးရကပဲကိုစားပြုရမှာဖြစ်တယ်ပေါ့နော
်။ Okay အဲ့တော့ဒီလာမဲ့ February 22ရက်နေ့ပေါ့နော်။နောက်3ပတ်လောက်လုံမဲ့ဒီ ICJ ကြာနာမှုမှာအခုလိုဒီရုပ်သိမ်းလိုက်တာကြောင့်ပေါ့နော်ဘယ်လိုမျိုးတက်ရောက်မှုရှိလာမယ်လို့မျှော်လင့်ထားတာ
အဲ့ဒါကတော့ဟို ICJ ကတာဝန်ရှိတဲ့သူတွေဆုံးဖြတ်ရမယ်အနေထားပေါ့နော်ဒီတရားရုံးတွေရဲ့သဘောကတော့တိတ်ပြီးတော့ဟို disclose လုပ်လို့တော့မရှိပါဘူးသူတို့ internal မှာပဲစဉ်းစားဆုံးဖြတ်ကြမယ်အနေထားမျိုးတော့ရှိပါတယ်ဒါပေမဲ့ဘယ်သူကိုခေါ်မလဲဘယ်လိုဖိတ်မလဲဘယ်လို position ကနေသွားမလဲဆိုတဲ့အသေးစိတ်ကိုတော့ကျမတို့သိရှိထားရခြင်းမရှိသေးဘူးကျမတို့အနေနဲ့ကတော့ဒီတရားရုံးနေဆက်သွယ်ပြီးတော့ တရားရင်ဆိုင်သွားဖို့လို့နောက်တစ်ခုကကျမတို့ NUG ကဒါလည်းရင်ဒါပြည်သူကိုစားပြုနိုင်မယ်တရားရုံးရဲ့နဲ့လည်းတကယ်ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုတဲ့အကြောင်းကိုတော့ကျမတို့ကတရားရုံးရဲ့ဆုံးဖြတ်ချက်တွေချတဲ့အခါမှာအမှားယွင်းမရှိရအောင်လို့ကျမတို့ရဲ့ယက်တီချင်းနဲ့သတင်းစကားကိုပေးပို့ထားခြင်းဖြစ်ပါတယ်ဒါ NUG အနေနဲ့လည်းတရားရင်ဆိုင်သွားဖို့လို့ဆိုတဲ့နေရာမှာဒီဥပဒေပညာရှင်တွေပေါ့နော်ကိုစားပြုမဲ့သူတွေကိုလည်းကျမတို့ရှာဖွေထားပြီးတော့ခန့်အပ်သွားဖို့လို့ဆက်လက်ဆောင်ရွက်နေတာရှိပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ထောက်စင်ပါခင်ဗျာ